ကိုင်းတိုင်းဒေသကြီးကနီနယ်မှာတော့စစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒဏ်ရာရပြီးတော့ဖမ်းဆီးခံလိုက်ရတဲ့ PDF တပ်ဖွဲ့ဝင်တွေကိုအလောင်းမဲတန်ရခဲ့တယ်လို့ဒေသခံ PDF တွေဘက်ကပြောပါတယ်။ဒါ့အပြင်ရွှေကူအနီးမှာလည်းစစ်ကောင်စီတပ်တွေရဲ့ရေရင်တွေကို KIA ကချွလွတ်မြောက်ရေးတပ်ဖွဲ့ကကြားဖြတ်တိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုသားညွန့်ဦးပြောပြပေးပါရှင်။
မနေ့ဇူလိုင်လ26ရက်နေ့ညနေပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တို့ကနီငယ်တဲကဇီးပင်ဝင်းနဲ့ညောင်မင်သာကျွော်နီးမှာတိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်တာမှုဒေသခံ PDF တွေဘက်ကနောက်ဆုတ်ပေးခဲ့ပြီးတဲ့နောက် PDF တွေဘက်ကဒဏ်ရာဖမ်းဆီးခံမှုတွေရှိခဲ့တာပါ။တိုက်ပွဲကြောင့်ဒဏ်ရာဖမ်းဆီးခံသူတွေကိုဒီကနေ့ဇူလိုင်29ရက်နေ့မှာတွဲရောက်ရှာဖွေရမှာတော့စစ်ကောင်စီတပ်တွေဘက်ကတပ်ပြီးတော့ကျဉ်တူပြီးမြှုပ်နှံထားတဲ့အလောင်း9လောင်းနဲ့အတူမမြုပ်တန်ထားတဲ့အလောင်း3လောင်းစုစုပေါင်း12လောင်းကိုတွေ့ခဲ့တယ်လို့ PDF တွေဘက်ကပြောပါတယ်။ဒီချီတင်နဲ့ပတ်သက်လို့ဒေသခံ PDF အဖွဲ့ဝင်တူကခုလိုပြောပြပါတယ်
။တပ်ပြီး RPG နဲ့တွေ့တယ်ကျွန်တော်လူမျိုးကြတော့ဒီ RPG ဆိုရလဲဟိုတိတ်တယ်မမြင်ဘူးရဲ့ခြင်ရတော့ကျွန်တော်ပြလိုက်တဲ့ခြင်ရကို9လုံး10လုံးဆက်ကြည့်လိုက်ရောကြောက်ပြီးလက်ကိုပြေးကြတာလေအကြီးတဲ့ခြင်မှပြစ်ထားတယ်ဆန်းနာတော့ဆုတ်တယ်ဆုတ်တယ်ဆုတ်တဲ့လူကဆုတ်တယ်မလုပ်တဲ့လူကအဲ့ဒီပြစ်ကနေပုံဝင်နေကြတာလေအဲ့မှာတချို့အချီရောမအောင်ပုံဖြတ်ဆုတ်ကုန်တာပြန်ကြမ်းမှန်တဲ့လူတွေကြီးတဲ့လူတွေရောမကြီးတဲ့လူတွေကရှင်နေရောမိကုန်တာအဲ့လိုကြမ်းနေတာကြအပြင်းမလို့တာပဲတော့ကြည့်တဲ့အချိန်ကတော့အခုအလောင်းမျိုးကိုကျွန်တော်ရင်းလို့တခြင်းကိုပုံအောင်လုပ်နေပြုတ်ပုတ်တာတချို့ကဒီကမြန်ပြီးတော့ပေါင်မှန်လာတယ်မတည်လို့ပြုတ်မကောင်းနေပြစ်တတ်တာတယ်တချို့ကကြတယ်ကြီးတယ်မမှန်မနဲ့ဒီတိုင်းရှင်းဖန်းကနာကိုလိုက်တတ်တာကိုတွေ့ရတယ်ခံရတာတည်းတည်းလို့ဝင်းနေနေတာအဲ့ဒါလေအရှင်းဖမ်းမိတဲ့လူတွေများတယ်အဲ့ဒါလေပြိုးမဲ့တဲ့မှာတတ်ပြီတာတချို့တွေတနက်တရရတာမပေါဘူးဒီတိုင်းဖမ်းခံရတာရိုက်တတ်တာကိုတွေ့တယ်စုစုပေါင်းကကျွန်တော်ပြုတ်တာကကိုလောင်အဲ့ဒီတိုင်းလေအဲ့အဖိုးကြီးနှစ်ယောက်ရဲ့ဒီတိုင်းဒါမှမဟုတ်မကြည့်ရဖိုးကြီးနှစ်ယောက်ရဲ့ဒီရောက်တော့ဒီတိုင်းပြစ်တတ်တာလေဆိုစနစ်ယောက်ပြရပ
ါဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးပြီးခဲ့တဲ့ဇူလိုင်9ရက်နေ့ဆေးအနေမှာလေကရီမျိုးနယ်ရင်းရွာနီးတောရဲကစစ်ပီးဒုက္ခသည်တွေကိုဖမ်းဆီးပြီးတော့အမျိုးသမီးတွေကိုပြန်ထွက်အမျိုးသား15ဦးကိုစစ်ကောင်စီတပ်တွေကအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်လို့လည်းဒေသခံတွေကပြောထားပါတယ်တချိန်တည်းမှာပဲတိုက်ပွဲတွေဖြစ်ပွားနေတဲ့တချိန်ပြည်နယ်ဗမော်ဘက်ကစစ်ကူပေးဖို့အတွက်ရှေကူမျိုးကိုရောက်နေတဲ့စစ်ကောင်စီစစ်သည်တစ်စင်းကို KIA ဘက်ကကြက်ဖြတ်တိုက်ခိုက်တာတွေပြုလုပ်ခဲ့ပါသေးတယ်ဒါနဲ့ပတ်သက်လို့ KIA တင်ညာကြီးတာဝန်ခံဗမုညောဘူးကအခုလိုပြောပါတယ်
။အာအဲ့ဒါတော့တိုက်ပွဲတော့ဘုံကိုကျွန်တော်ဂျာဆက်မှဖြစ်တာပေါ့နော်။အဲဒီတင်းပေါ်တွေဖြစ်လာတာလေကိုဒီတပ်ပိုက်ဆိုင်ရာတင်းပေါ်တွေဖြစ်လာတာကိုကျွန်တော်ဂျာဆက်မှဒီဖြစ်တာပေါ့။အဲပြစ်လိုက်တော့ဒီတင်းပေါ်ဘက်ကနေလည်းဂျာခုခံတုံ့ပြန်နေနေလည်းဂျာပြစ်တယ်ဆိုတော့အတက်တော့ပြီးတော့ပြစ်သွားတာပေါ့။ဟုတ်ကဲ့။
ရှိကူမျိုးမှာတော့စစ်ကောင်စီကိုစစ်ကူလာပြီးတဲ့တင်ပေါ်တွေမကြခဏဆူလို့တက်ခတ်ခံရပြီးတော့ကတာမျိုးမှာဆိုရင်လည်းစစ်ကောင်စီတပ်တွေကိုကချင်လွတ်မြောက်ရေးတပ် KIA နဲ့ကတာ PDF 2ပူးပေါင်းပြီးတော့တက်ခတ်နေတာတွေရှိပါတယ်။ကချင်ပြည်နယ်နဲ့စကိုင်းတိုင်းနေဆက်တူမှာဒေသခံ PDF 2နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေအခုရက်ပိုင်းမှာပိုပြီးတော့ဆိတ်လာနေပါတယ်ခင်ဗျ။